ထောင်ဒဏ်93နှစ်ချမှတ်ခံထားရတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးခွန်ထွန်းဦးဟာဒီနေ့မနေ့ပိုင်းမှာတောင်ငူထောင်ကနေလွတ်မြောက်လာပါတယ်။လောလောဆယ်မှာဦးခွန်ထွန်းဦးဟာကျန်းမာရေးကောင်းမွန်ပြီးနိုင်ငံရေးလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။ဦးခွန်ထွန်းဦးနဲ့အတူထောင်ဒဏ်နှစ်ရှည်ချမှတ်ခံရတဲ့တခြားရှမ်းကောင်းဆောင်တွေလည်းဒီနေ့လွတ်မြောက်လာတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်ကိုမိုးစောကပေးပို့ထားတာပါ။
ဟုတ်ကဲ့ SNLD ကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဦးခွန်ထွန်းဦးအထွေထွေအတွေ့ရမှုဦးဆိုင်ညွန့်လွင်အပါအဝင်ရှမ်းကောင်းဆောင်ရှစ်ဦးဟာရှမ်းပြည်နယ်အတိုင်းပင်ခံကောင်စီဖွဲ့စည်းဖို့ကြိုးစားခဲ့တဲ့နောက်2005ခုနှစ်မှာစစ်အစိုးရကဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုအပါအဝင်အခြားဆွဲဆိုချက်တွေနဲ့နှစ်ရှစ်ထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမှာတော့မိသားစုဝင်တွေကသူတို့ကိုဖမ်းဆီးထားတာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးမတရားအပြစ်ဒဏ်ကြားခံနေရတာကိုပြန်လည်စီစစ်ဖို့နဲ့အ мян ဆုံးပြန်လည်လွှတ်ပေးဖို့အတွက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်စီကိုစာပေးဖို့တိုင်ကြားခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့ပူတာအိုထောင်ပေါင်း9နှစ်ကျော်ချုပ်နှောင်ခံထားရတဲ့ဥက္ကွန်ထွန်းဦးကိုတောင်ငူထောင်ကိုပြောင်းရွှေ့ပြီးချုပ်နှောင်ခဲ့ပါတယ်။ဒီကနေ့မှာတော့ဥက္ကွန်ထွန်းဦးဟာနိုင်ငံတော်တမရရဲ့လူငင်းချမ်းသာကွန်းနဲ့လွတ်မြောက်လာပြီဖြစ်ပါတယ်
။အော်ဒီနေ့မနေ့ကျွန်တော်ကိုနိုင်လောက်ကထောင်ရဲကိုနိုင်ကွဲပေါ်ရထွက်လာကြတယ်။ဒါပါလေကျွန်တော်တို့ဟိုအကုန်လုံးပြီးရောပါလေဆလာကြီးလည်းအကုန်လုံးပြီးကိုတော့ဆုံးလိုက်ပြီနိုင်ငံရေးသမားတွေကလည်းကြားနေကြပြီလားနိုင်ငံရေးသမားတွေကျွန်တော်တို့တာဝန်ကစက်ကိုတက်တယ်ကြားနေတယ်20ဒီပါတော့ကြားနေတာဝန်တော်မှာနိုင်ငံရေးဘူးပဲ
ဒါကတော့ဥက္ကွန်ထွန်းဦးပြောတာဖြစ်ပါတယ်လောလောဆယ်မှာတော့ဥက္ကွန်ထွန်းဦးဟာကျမ်းမာရေးကောင်းမွန်တယ်လို့ပြောပါတယ်ဥက္ကွန်ထွန်းဦးနဲ့အတူနှစ်ရှည်ထောင်ဒဏ်ကြားခံနေရသူအားလုံးလည်းဒီကနေ့လွတ်မြောက်လာတယ်လို့သူကဆက်ပြောပါတယ်
ကိုကြီးတို့ထွက်လာလို့ပြီသူတို့ဒီညစုံမလားသူတို့လည်းမလဲဝင်မလားပဲသွားကြည့်ရဲလို့ကြိုးပြီလေးပြန်တော့လေလေးပြန်လေဒီညလေးပါလာမယ်ခင်လေ
ဥက္ကွန်ထွန်းဦးခေါင်းဆောင်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာ1990ခုရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်ဒုတိယအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ်2010ရွေးကောက်ပွဲမှာတော့ SNLD ပါတီဟာသူတို့ရဲ့ခေါင်းဆောင်တွေမလွတ်သေးတာကြောင့်ပြန်လည်မှတ်ပုံမတင်ခဲ့သလိုရွေးကောက်ပွဲမှာလည်းမပါဝင်ခဲ့ပါဘူးဦးခွန်ထွန်းဦးပြန်လည်လွတ်မြောက်လာချိန်မှာပါတီရဲ့အနာဂတ်နဲ့ပတ်သက်ပြီးမေးမြန်းရမှာတော့
အဲ့ဒါကတော့ကျွန်တော်ဘိုးဘိုးကော်မတီပေါ်ကြည့်တယ်ဗျာဘိုးကော်မတီကဘာဆက်ပြောင်းလဲတော့မသိဘူးအချိန်ကတော့ဒီလိုတော့စိတ်တော့ limited ပေါ့စိတ်ချင်မရဘူးလေဒါပေမဲ့ကျွန်တော်ဘယ်လိုလုပ်ရှားမယ်ဆိုတော့ဘိုးဘိုးကော်မတီကိုတင်ပြပြီးတော့ကျွန်တော်ဆုံးဖြတ်မှာပ
ါဦးခွန်ထွန်းဦးကသူ့အနေနဲ့နိုင်ငံရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေကိုတော့ဦးခွန်ထွန်းဦးကအခုလိုသုံးသပ်ပါတယ်
အခုတော့ခီးရီစီကြောင်တဲ့ဝင်သွားပြီပေါ့ဗျာဒီမိုကရေစီဆက်လိုက်ရပြီဆိုတော့အဲကျွန်တော်တော့55ပဲပြီးသေးတယ်ခုပြမဲ့ပတ်သက်ပဲအဲဆိုရင်ရန်ကရောကြီးကျွန်တော်သိစတယ်အဲအားလုံးပဲသွားနေပြီပဲကောင်းပါတယ်မဆိုးဒီနေ့အချင်းချင်းကျွန်တော်လွတ်လွတ်မောဘူးအချင်းချင်းကျွန်တော်လေးကောင်းတယ်ဆက်ပါလေဗျာအဲညစ်ခွက်ပြီးရောရှိတယ်ပေါ့ဗျာ
ဦးခွန်ထွန်းဦးနဲ့အတူထောင်ဒဏ်106နှစ်ကြားခံခဲ့ရတဲ့ရှမ်းပြည်တပ်မတော်နာယကဗိုလ်ချုပ်စေထင်ကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလကပြန်လည်လွတ်မြောက်ခဲ့ပြီးထောင်ဒဏ်89နှစ်ကြားခံရတဲ့ရှမ်းပြည်မျိုးဆက်သစ်ကျောင်းသားလူငယ်အဖွဲ့ကဦးမြင့်တန်းကတော့2006ခုနှစ်ကတန်တွဲထောင်မှာကွယ်လွန်ခဲ့ပါတယ်။ကြံဖန်းစီခံထားရတဲ့ဦးဆိုင်ညွန့်လွင်ဦးဆိုင်လာအောင်ဦးဆိုင်ညီညီမို့ဦးဆိုင်မျိုးဝင်းထွန်းဦးထွန်းညို့တို့လည်းဒီကနေ့လွတ်မြောက်လာတယ်လို့ SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအတည်ပြုပြောကြားပါတယ်။